နိုင်ငံခြားငွေဈေးတွေနှစ်ရက်အတွင်းထိုးတက်လာပြီးတဲ့နောက်လူမှုကွန်ရက်ပေါ်ကနေငွေလဲနှုန်းဆွဲတင်နေသူတွေကိုအရေးယူသွားမယ်လို့မြန်မာဘူဘန်ကဗိုလ်ရုံးနေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်ဒီရမှာငွေလဲနှုန်းကွာဟပြီးကြက်ငွေကျဆင်းလာတာနဲ့အတူအထွေထွေကုန်စည်နှုန်းနဲ့အဆမတန်ကိုတက်လာနေတယ်လို့တွေ့ကြုံနေရသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
။ Facebook, Fiverr, Telegram စတဲ့လူမှုကွန်ရက်တွေပေါ်ကနေနာမည်အတူတွေသုံးပြီးတော့ငွေလဲနှုန်းကိုပတိပတိဖြစ်အောင်လုပ်နေသူတွေကိုအရေးယူမယ်လို့ဗဟိုဘဏ်ကမေလ29ရက်နေ့မှာထုတ်ပြန်လိုက်တာပါ။အရင်ကတည်းကတဖြည်းဖြည်းတက်လာနေတဲ့ကုန်စည်နှုန်းဟာဒီလရက်အတွင်းမှာအရှိန်ထက်ထိုးတက်လာပြီးတော့စားဝတ်နေရေးအပါအဝင်အထွေထွေအကျပ်အသေးတွေကိုရင်ဆိုင်နေရတယ်လို့စားသုံးသူတွေကပြောပါရယ်။ပြည်တွင်းရွှေစည်နဲ့နိုင်ငံခြားငွေလဲနှုန်းတွေအစမတန်ဖြစ်လာချိန်မှာကုန်စည်နှုန်းတွေလည်းရုတ်တရက်ဆူသလိုတက်လာတာပါ။တနေ့တာမဖြစ်မနေစားတောက်ရမယ့်မိဖို့ကြောင့်ကုန်စည်တွေဟာလည်းဈေးတက်လာလို့အခက်တွေ့နေကြရပါရယ်။အသားငါးနဲ့အသီးအရွက်ဈေးတွေပါတရပီးတရတက်လာနေတယ်လို့စားတောက်ဆိုင်လုပ်ငန်းလုပ်ကိုင်နေသူတူကပြောပါတယ်
။တချို့ဟာလေဆိုတရထဲနဲ့အဲ့လို3,000လောက်ခုန်ချက်တာကြာ။တချို့ဟာလေကြတော့လေဟိုတရချင်းကို1,000တက်လိုက်500တက်လိုက် 1,000 တက်လိုက် 500 တက်လိုက်ဆက်တိုက်ပေါ့။အဲ့လိုဖြစ်တာကြာ။တောက်လျှောက်တက်နေတော့မယ်။ဒီနေ့ဆိုလဲ 1,000 ထက်တက်ပေါ့။အဲ့လိုဆိုတော့တော်တော်လေးတော့လောကန်ခက်တယ်ခင်ဗျ။အဲကျွန်တော်တို့ဒီအသီးအရွက်တွေရောပေါ့နော်။အခန်းကြီးဒီပါညာအဲ့လိုစက်တူစက်တူနေလုံးကြီးနေရောမာနန်းနန်းပင်စက်တူပဲအကုန်လုံးပဲဟိုကျောက်ဆရာကောင်းတော်ကိုတက်တာပုံကျောက်ဆိုတဲ့တစ်ချက်ကိုအရင်ကဆိုရင်ကျွန်တော် 1,500 အဲဈေးတက်လို့ရှိရင် 1,000 ပေါ့အဲ့လိုဝယ်ရတာပေါ့အဲပုံကျောက်ဆိုအခုဆို4,000အဲတချို့ကဆို4,500အဲ့လိုမျိုးတွေအတိအုံနန်းနန်းတစ်စီးဆို800ပေါ့အဲ့လိုမျိုးတွေဖြစ်ပေါ်မှာပြအရင်တော့ဆို900ကိုတုံးပြီးအခုဆိုတော့ဒီ800ပေါ့အဲ
့လိုမျိုးဖြစ်တာပဲ။လမ်းပါဆက်သွေးရဲ့အခက်ခဲကြောင့်အရေးကလေးကကုန်စည်လုံးတွေအတက်ပတ်မှရှိနေပြီးတော့အခုရပိုင်းထဲမှာတော့ဈေးတွေအဆမတန်တက်သွားတယ်လို့ပြောပါရယ်။နိုင်ငံခြားငွေလဲနှုန်းမတည်ကျိနေတာကြောင့်ပြည်ပကနေပစ္စည်းယူရောက်နေသူတွေလည်းအခက်ကြုံနေရတယ်လို့ပြောပါရယ်။ Time back ဈေးပတိလို့ပစ္စည်းအစ်စ်မဝယ်ပဲရှိတဲ့ပစ္စည်းလက်ကျန်ကိုပဲထိန်းရောင်းနေကြရတယ်လို့ online ကနေထိုင်းကုန်ပစ္စည်းတွေရောင်းချနေသူတူကလည်းအခုကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပါရစေ
။အစ်စ်ဝယ်ရတော့ရက်ကတာပေါ့။မမရလို့မမရမရရေခွဲနေတွေ့ရရှုံးနေဦးမှာပဲဆိုတော့လေ။လက်ထိုက်ရှိတဲ့ပစ္စည်းကိုအခုပတ်စင်းနဲ့တွက်ပြီးတော့ပဲ in-shop ပစ္စည်းတွေပြန်ထုတ်ရအောင်အဲ့လိုမျိုးပဲရတယ်။ဒါကြီးကမငြိမ်လို့တကယ်လို့သူကတက်ရင်တက်ပေမယ်တက်တဲ့နေရာမှာငြိမ်နေအလုံးလုံးလို့ရတယ်။တစ်ချိန်နဲ့တစ်ချိန်ကတက်နေတော့ဒီသေးနဲ့တွက်လို့ကမရဘူးဖြစ်တာ။ကျိုးစလုံးငန်းနေနားရတဲ့လူတော့ရှိတယ်။
မြမကြက်ဝေးကြဆင်းမှုနဲ့အတူပြည်တွင်းကအထွေထွေကုန်စည်လုံးတက်လာတာတွေကြောင့်အခက်တွေ့နေတာကိုလူမှုကွန်ရက်ပေါ်မှာလည်းညှိညူထားကြပါဗျ။ပြည်တွင်းမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေအပြင်ရာသီဥတုအခြေအနေကြောင့်လမ်းပတ်ဆက်သွယ်ရေးအခက်အခဲတွေရှိနေပြီးတော့ကုန်စည်လုံးကအတက်ဖတ်ပါပဲထောက်လျှောက်ရှိနေပါဗျ။အခုရပိုင်းထဲမှာတော့ရွှေဈေးနဲ့ဒေါ်လာဈေးအဆမတန်တက်လာပြီးဈေးကွက်ထဲမှာအယောင်းဝယ်ပိတ်ထားတဲ့အထိဖြစ်နေပါတယ်ရှင်။